ပထမဆုံးအကြိမ်ဖြစ်နေကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီစည်းဝေးမှာ NLD ပါတီနဲ့လူထုထိစပ်မှုတွေကြားအာနေချစ်တီအာတာချစ်တီကိုထောက်ပြပြီးပါတီနိုင်ငံရေးမှာအများပြည်သူနဲ့တသားရေးဖြစ်ပြီးနိုင်ငံကိုအကျိုးပြုတဲ့ပါတီဖြစ်အောင်လုပ်ကြဖို့ပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ကဗဟိုကော်မတီဝင်တွေကိုမှာကြားလိုက်တဲ့သတင်းကိုတင်ပြပါမယ်။ပြည်내တိုင်းလိုက်ဗဟိုကော်မတီဝင်တွေတရားကျော်တက်ရောက်ပြီးတော့ရှေ့လုပ်ငန်းစဉ်တွေနဲ့ဒေသတွေကမူရဲ့အန္တရာယ်တွေကိုအထူးအလေးထားဆွေးနွေးခဲ့ကြတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်က VOA မြန်မာပိုင်းကိုပြောပါတယ်။ဒီကြောင့်အပြည့်အစုံကိုတော့မဆုမွန်ကဆက်တင်ပြမှာပါရှင်
။ဟုတ်ကဲ့ပါ1990ရွေးကောက်ပွဲနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မေလ28ရက်နေ့မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်နဲ့ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီအစည်းအဝေးကိုပထမအဦးဆုံးအကြိမ်ဖြစ်ရန်ကုန်မှာကျင်းပခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့အယက်သားအစိုးရလက်ထက်တရားဝင်လှုပ်ရှား권ရလာတာတစ်နှစ်ကျော်လောက်ပဲရှိသေးတာမို့အဖွဲ့ချုပ်အနေနဲ့ခက်ခဲပင်ပန်းစွာဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုယူပြီးတော့ပါတီတွင်းမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ကြပါလို့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကဗဟိုကော်မတီဝင်တွေကိုမိကွန်းပြောကြားခဲ့ပါတယ်
။ဒါကျမတို့ရဲ့ပထမဦးဆုံးအကြိမ်စီဝေးဖြစ်လို့ဒီနေ့ဆိုလို့ရှိရင်1999နှစ်ရွေးကောက်ပွဲနှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲ့တော့ဒီနေ့မှာဆိုလို့ရှိရင်ကျမတို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဖြတ်တန်းခဲ့ရတဲ့တမိုင်းကိုကျမတို့ပြန်ပြီးတော့သုံးသပ်ပြီးတော့အနာဂတ်မှာဘယ်လိုဒီပါတီကိုနိုင်ငံအကျိုးပြုတဲ့အဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်ဆောက်တည်သွားမယ်ဆိုတာကိုကျမတို့စဉ်းစားရမှာပါ။ကျမတို့အဖွဲ့ချုပ်အနေနဲ့တရားဝင်လှုပ်ရှားပိုင်ခွင့်ရတယ်ဆိုတာဟာတကယ်တော့မကြသေးပါဘူး။တနည်းကြော်ကြော်ပဲရှိသေးတယ်လို့ပြောရပါလိမ့်မယ်။တခါကိုအားနဲ့88ခုနှစ်ထဲကစပြီးတော့ထူထောင်ခဲ့တယ်ဆိုပေမဲ့လည်းကျမတို့အဖွဲ့ချုပ်ဟာလွတ်လပ်လပ်နိုင်ငံရေးတစ်ခုပါတီတစ်ခုအနေနဲ့လှုပ်ရှားခဲ့ရတဲ့ကာလဟာအင်တာမထူထောင်ပါလေ။သို့တော်များလည်းဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေဟာခက်ခဲကြမ်းတမ်းတာကြောင့်မဟုတ်လို့ကျမတို့ရတဲ့ရတတ်တဲ့အခြေချင်းတွေတော့အဖွဲ့ချုပ်ဝင်တွေမှာရရှိနေပြီလို့ကျမတို့မျှော်လင့်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နှစ်ပေါင်း20ကျော်ဖိနှိပ်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်အခုလိုတရားဝင်လှုပ်ရှား권ရလာတဲ့အခြေအနေမှာပါတီဝင်တွေအနေနဲ့ပြည်내နဲ့တိုင်းဒေသအသီးသီးကပြည်သူတွေနဲ့ထိစပ်မှုတွေရှိလာတဲ့အခါအများပြည်သူအကျိုးကိုတည်ပို့ပြီးဒီမိုကရေစီအသွင်ပြောင်းနေတဲ့နိုင်ငံကိုပြည်သူနဲ့တသားတည်းတည်ဆောက်ကြဖို့တကယ်အလုပ်လုပ်ရမယ့်အချိန်ဖြစ်နေပြီဆိုတာသတိထားရမယ်လို့လည်းဒေါအောင်ဆန်းစုကြည်ကဗဟိုကော်မတီဝင်တွေကိုပြောကြားခဲ့ပါတယ်
တကယ်ပြုပြောင်းလဲရထရောက်ဖို့ဆိုလို့ရှိရင်ထရောက်တယ်လို့ကျမတို့ပြောနိုင်ဖို့ဆိုလို့ရှိရင်ကျမတို့ပြည်သူရဲ့ဘဝဟာတိုးတက်ရမှာပါအဲ့တော့ပြည်သူတွေဘဝရဲ့တိုးတက်ရေးအတွက်ကျမတို့အဖွဲ့ချုပ်ကဘာတွေလုပ်နေလဲဘယ်လောက်ထိစွမ်းဆောင်နေကြလဲဆိုတော့အားလုံးပြန်ပြီးတော့သုံးသပ်ဖို့လိုပါတယ်အခုဒီတက်လာတဲ့အစီအခံစားလေးမှာဘယ်ပိစာတွေဘယ်အရာတွေကိုမိမောင်းထိုးမယ်ဆိုတော့ကျမမသိပါဘူးဒါပေမဲ့ကျမတို့ရဲ့အဖွဲ့အစည်းအတွက်တောင်မဟုတ်ခဲ့အဓိကကတော့နိုင်ငံနဲ့တည်သူအကျိုးကိုကြည့်ပြီးတော့ဘယ်ကိစ္စတွေကိုကျမတို့အလေးထားရမလဲဆိုတာဆုံးဖြတ်မှာဖြစ်ပါတယ်အစတည်းကကျမတို့ဒီအဖွဲ့ချုပ်စာတူချီတောင်ထူထောင်နေကြတဲ့ကပြောခဲ့ပါတယ်အဖွဲ့ချုပ်ကတိုင်းပြည်အတွက်ဖြစ်ရမယ်တိုင်းပြည်ဟာအဖွဲ့ချုပ်တည်းမဖြစ်ရဘူးတိုင်းပြည်ရဲ့အကျိုးဟာအမြဲပဲဒီပါတီဒီအဖွဲ့အစည်းရဲ့အကျိုးအတွက်ပို့ပြီးတော့ရေးကြည့်တယ်ဆိုတော့ကျမတို့အားလုံးနားလည်ရမယ်ဆိုတော့ကျမတို့ပြောခဲ့ပါတယ်
ပါတီတွင်းပြဿနာတွေဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီးလဲဒေါ်အောင်ဆန်းစုကြည်ကဗဟိုကော်မတီဝင်တွေကိုအထူးသတိပေးစကားပြောကြားခဲ့ပါတယ
်မရှိတဲ့ကလထိုင်အတွက်အများမဖြစ်နေကြပါနဲ့မရှိတဲ့ကလထိုင်ကိုမလုနေပါကြပါနဲ့ဆိုတော့ကျမခါခါပြောရပါတယ်အခုကလထိုင်တွေကတော့ရှိတယ်လို့လို့မရှိတယ်လို့ဖြစ်လာတော့နည်းနည်းပို့ပြီးတော့ဒီကိစ္စကိုသတိပေးရပါလိမ့်မယ်ကလထိုင်ဆိုတာဘယ်တော့မှတည်မြဲတဲ့ကိစ္စမဟုတ်ပါဘူးတခြားစဉ်းစားကြည့်ကလထိုင်ပေါ်မှာကြာကြာထိုင်လို့ရှိရင်အင်တာမညောင်းလာပါတယ်ဒါဟာလည်းကျမရင်းနဲ့လည်းမကိုက်နေပါဘူးပြီးတော့ကျမသတိပေးပြတယ်ကလထိုင်မှာကြာကြာထိုင်တဲ့လူတွေဟာကျမရင်းချွတ်တတ်ကြပါတယ်လို့ဆိုတော့အဲ့ဒါဟာကိုယ်ကြီးကျမရင်းတွေမဟုတ်ဘူးစိတ်ကြီးကျမရင်းလည်းချွတ်တတ်တတ်ကြပါတယ်ဒါကြောင့်မလို့ကလထိုင်ပေါ်မှာကြာကြာထိုင်ခြင်းနဲ့စိတ်သက်ပြီးအခုလေးကဖယ်ရှားပါကိုယ်ကကျမဖို့အသံသွားမှုပြည်သူနိုင်ငံကိုအကျိုးပြုနိုင်ဖို့ဆိုလို့ရှိရင်ဖက်ဖက်လက်လက်တက်တက်လက်လက်တက်တက်ကြွကြွရှိရမယ်ကလထိုင်မှာထိုင်နေရုံနဲ့ဘယ်လိုမှမဖြစ်ဘူးတခါကြလေတော့အမောပြေဖထိုင်တာတော့ကျွန်တော်မဆိုလိုပါဘူးဒါပေမဲ့တချိန်လုံးကလထိုင်မှာကတ်နေခြင်းလဲဆိုလို့ရှိရင်တော့ကျမတို့ရဲ့ရည်ရွယ်ချက်တွေကိုအောင်းနိုင်အောင်အောင်မြင်အောင်လုပ်ပေးနိုင်မယ်အဖွဲ့ဝင်တွေဟုတ်မှမဟုတ်ပါဘူးဆိုတော့ကျွန်တော်ပြောပြချင
်ပြည်내နဲ့တိုင်းတိုင်းတက်ရောက်လာကြတဲ့ဗဟိုကော်မတီဝင်တွေကဒေသတွင်းမှာအရင်ကထက်ပိုပြီးတော့စိုးရင်ရတဲ့အနေအထားမှာရှိလာနေတဲ့မူရစ်ဆေးဝါးပြဿနာကိုအဓိကဦးစားပေးပြီးတော့အလေးထားဆွေးနွေးတင်ပြခဲ့ ဲ့ကြတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းက VOA ကိုပြောပါတယ
်အဓိကဆွေးနွေးသွားတာကဒီနေ့တိုင်းအားလုံးမှာမူရင်းစေဝါပြဿနာတွေကြီးထွားလာတယ်အရင်ထက်ကိုပိုပြီးတော့မြင့်မားလာတယ်မူရင်းစေဝါအဲရောင်းဝယ်ဟောက်ကဆုံးဆွဲလာမူရင်းစေဝါကြံ့ပွားလာတာဟာသူ့အလိုရောက်လာသက်ဆိုင်ရာပုံကတိရဲ့အရေးယူမှုနေကိုလို့ပြစ်တာလားဒါမှဘီယုံဆိုင်လို့ပြစ်တာဒါတွေလိလာဖို့လိုတယ်ဒီဟာတွေကိုလိလာပြီးတော့လိုအပ်ချက်တွေကိုကျွန်တော်တို့ဝေဖန်သုံးတာဘောသူပြန်ဖို့လိုတယ်လို့
ပြည်내နဲ့တိုင်းအသီးသီးကဗဟိုကော်မတီဝင်တွေအနေနဲ့ပါတီတွင်းရှေ့လုပ်ငန်းစဉ်တွေကိုချမှတ်ပြီးတော့ဗဟိုချုပ်ကိုင်မှုစနစ်ကနေပါတီတွင်းဒီမိုကရေစီစနစ်ကိုကျင့်သုံးပြီးမူဝါဒပိုင်းဆန်ရပြောင်းလဲတဲ့အချက်တွေကိုပြောင်းလဲဖို့ဆွေးနွေးဆုံးဖြတ်ချက်တွေချခဲ့ကြတယ်လို့လည်းဦးညံဝင်းကပြောပါတယ
်ရှေ့လုပ်ငန်းစဉ်တွေကချပြီးသားလိုအပ်တဲ့ပြင်ဆင်ချက်တွေဆက်လုပ်မယ်ကြံစုတင်ကြတာလည်းရှိတယ်လိုအပ်တဲ့ကြောင်လဲတဲ့ဟာတွေနဲ့အားလည်းတို့ကြောင်လဲမယ
်ရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာမေလ28ရက်နေ့ကျင်းပတဲ့ဗဟိုကော်မတီအစည်းအဝေးကိုပြည်내နဲ့တိုင်းအသီးသီးကဗဟိုကော်မတီဝင်100ကျော်တက်ရောက်ပြီးတော့ပြည်내တိုင်းလိုက်ဆွေးနွေးချက်စာရမ်းတွေကိုတင်ပြဆွေးနွေးခဲ့ကြတယ်လို့သိရပါပါတယ်ရှင်